ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကပြည်တော်စုလမ်းမပေါ်မှာအခွန်ကောက်ခံနေတဲ့ TNLA တအောင်းပလောင်တပ်မတော်နဲ့နယ်မြေခံမြန်မာစစ်တပ်တို့အကြားမှာမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲကနတ်ဖက်ကကြေးရွာနဲ့ပန်ကြော့ကြေးရွာကြား TNLA တအောင်းပလောင်တပ်မတော်နဲ့မြန်မာစစ်တပ်တို့တိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ TNLA ပြန်ကြားရေးရာရှိဘူကြီးတာအိုက်ကျော်ကအခုလိုပြောပါတယ်
။ဒီကခဏနဲ့နမကစီရမီမာဒီနီဒီမန်ဒီနီဖေနိုဒီလမ်မအမတ်ရဲ့ဒီချိန်ဖြစ်တယ်။နမေခုနိုင်ဒီလော်လီဖာမဒီနဖကချီဖဲခလာယာဒီတေညာဒီကိုရှိနေနေရတယ်မာဒီနီဒီဖြစ်တယ်။ဒီကတော့ဒီလိုပေါ်ရရပြန်လဲပြထမှုရှိအနာရမီဒုံနာကြီးဆိုတော့ဒီလိုပေါ်ချီတဲ့လူတွေကလည်းဆက်လာဒီကိုမြေပြီးတော့ဖဲနေတဲ့ဖြစ်တယ်ဖြစ်တယ်
မေလ၁၈ရက်နေ့မနေ့ပိုင်းမှာတောင်းပလောင်တပ်မတော်ဖွဲ့ကနေမူဆယ်မန္တလေးပြည်တော်စုကားလမ်းမပေါ်မှာမော်တော်ကားတွေကိုအခွန်ကောက်နေစဉ်တွင်မြမတပ်မတော်နန်းဖက်ကခြေဆိုင်ခလိုက်ရ1-3တို့နဲ့ထိတိုက်တွေ့ဆုံတိုက်ပွဲဖြစ်ပွားခဲ့တာပါမနေ့ကမနေ့ပိုင်းမှာတောင်းပလောင်တပ်ဖွဲ့ရှိနိုင်မယ်လို့ထင်ရတဲ့တောင်ကုန်းတွေမှာမြမစစ်တပ်ကနေလက်နက်ကြီးတွေနဲ့ပစ်ကတ်ခဲ့ပြီးညနေပိုင်း3နာရီမှာတော့တောင်းပလောင်ရန်ကြီးတပ်စခန်းချထားတဲ့နေရာမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လဲပူကြီးတိုက်ကျော်ကပြောပါတယ်အခုဖြစ်ပေါ်တဲ့တိုက်ပွဲမှာဒေသခံပြည်သူတွေနဲ့တောင်းတပ်ဖွဲ့ဘက်ကထိခိုက်မှုမရှိသလိုမြန်မာစစ်တပ်ဘက်ကထိခိုက်မှုကတော့အတိမပြုနိုင်သေးဘူးလို့လည်းဘူကြီးတိုင်အကျော်ကပြောပါတယ်။ကိုခိုင်မျိုးနဲ့ရဲတပ်ဖွဲ့မှုယုံအနေနဲ့ကတော့ဒီဖြစ်စဉ်ပေါ်မှာစုံစမ်းနေစေလို့အခုလူပြောပါတယ်
။ဖြစ်ရလို့ဖြစ်ကြတယ်။ကြားတော့ကြားတယ်ဘယ်ဖွဲ့မှလည်းမကြည့်ဘူးဖွဲ့မှလို့ရှိတယ်ကြောင်းလေ။
မနေ့ကဆိုရင်ပြည်တော်စုကားလမ်းပေါ်မှာဖြတ်သန်းသွားလာနေတဲ့မော်တော်ယာဉ်တွေပေါ်တောင်းပလောင်တပ်ဖွဲ့ကနေအခွန်ကောက်ခံနေတယ်လို့မူဆယ်ဒေသခံသူကအခုလူပြောပါတယ်။
တရက်တရက်ဆိုရင်အစီပေါင်း 5,000 ကျော်ဖြတ်တန်းသွားလာတယ်တဲ့အဲ့ဒီတရုတ်နဲ့ဆက်ကနေမန္တလေးပေါ့အတိကကတော့ဒီတခြားဟာကျတော့လေရန်ကုန်အထီးစင်းတဲ့ဟာတွေပေါ့သူတို့ကတားတယ်ပြီးတော့သူတို့ကောက်ဖူးတဲ့ဖြတ်ပိုင်းမပြနိုင်တဲ့လူတွေအားလုံးကိုအကုန်ကောက်တယ်ဒီအစိုးရဘက်ကျတော့သူတို့အခွန်လို့ပြောတယ်ဒါပေမဲ့ဒီတိုင်းရင်းသားတွေကျတော့အစိုးရဘက်ကဆွဆဲတာကျတော့ဆက်ကြီးပေါ့ဒါပေမဲ့သူတို့ကျတော့လေအတင်းအဖွဲအတွက်ရန်ပုံငွေပေါ့အဲ့ဒါညှင်းညူကြတယ်ခင်ဗျာခရီးသွားတွေက
လာရှိုးမှုဆယ်လမ်းပိုင်းနတ်ဖက်ကဗန်ကျော့ကုန်းစင်းမှာကားကြီးကားသေးပေါ်မှာမူတည်ပြီးတော့ကြက်2000ကနေ5000အထိငွေကြီးကောက်ခံနေတယ်လို့လဲအဆိုပါမူဆယ်တေရခန်ကပြောပါတယ်။တောင်းပလောင်တပ်ဖွဲ့အနေနဲ့ကတော့2014-2015ဆွေးမှာထိုးစစ်ဆင်တိုက်ပွဲတွေများပြားလာလို့အဖွဲ့ရဲ့ရန်ပုံငွေအတွက်ကောက်ခံရတယ်လို့ TNLA ပြန်ကြားရေးရာရှိဘူကြီးတာအိုက်ကျော်ကပြောပါတယ်။တောင်းပလောင်တပ်ဖွဲ့ဟာ2015-2016ပိုင်းကနေယနေ့အထိမြန်မာစစ်တပ်နဲ့တိုက်ပွဲအကြိမ်ပေါင်းမြောက်များစွာဖြစ်ပွားနေပါတယ်။ပြီးခဲ့တဲ့မေလ24ရက်နေ့ကလည်းကုတ်ခိုင်မြို့နယ်ခြေဆိုင်ခြေလင်းတိုက်ရင်ခလရ212တောင်ကုန်းကိုဝင်ရောက်တိုက်ခတ်ရမှာအပြန်လှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့မေလ10ရက်နေ့ညဘက်မှာလည်းသိန်းနီမြို့နယ်ထဲကနတ်တီရွာနဲ့မြောက်စီကျေးရွာကြားမှာထိုးစစ်ဆင်လာတဲ့မြန်မာစစ်တပ်နဲ့တောင်းတပ်ဖွဲ့တိုက်ရင်66တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးတောင်းပလောင်ဘက်ကတပ်မတော်ရဲ့စစ်မော်တော်ယာဉ်4စီးကိုဖျက်ဆီးနိုင်ခဲ့ပြီးမြမတပ်မတော်ဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့ဗိုလ်ကြီးတိုက်ကျော်ကပြောပါတယ်။ပြည်တွင်းစစ်ရဆေးရေးနဲ့နိုင်ငံရေးရတွေ့ဆုံဆွေးနွေးနိုင်ဖို့ TNLA ဘက်ကနေမြန်မာအစိုးရထံတောင်းဆိုနေပေမဲ့လည်းအစိုးရဘက်ကနေအကြောင်းပြန်တာမျိုးမရှိသေးဘူးလို့လည်းအဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ်။ပြည်တော်စုငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီအနေနဲ့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးပြီးအပြစ်ရဆေးရေးစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့တောင်းပလောင်ဖွဲ့နဲ့တော့အပြစ်ရတွေ့ဆုံဆွေးနွေးခြင်းမပြုလုပ်ခဲ့သေးပါဘူး။ပြည်ထောင်စုငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့နဲ့တိုင်းရင်းသားဖွဲ့ NCCT တို့အကြားအချင်းချင်းတွေ့ဆုံဆွေးနွေးခဲ့ပြီးအပြစ်ခံရဆိုင်ရေးဆိုင်ရာမူကြမ်းကိုလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့လည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့နဲ့မြန်မာစိုးရစစ်တပ်တို့ကြားမှာစစ်ရေးပဋိပက္ခတွေဖြစ်ပွားနေဆဲဖြစ်ပြီးစစ်ပြေးဒုက္ခတွေတွေလည်းတိုးပွားနေလျက်ရှိနေပါတယ်ခင်ဗျာ။